မြန်မာတပ်မတော်နဲ့ရခိုင်တပ်တော်တို့စစ်ပွဲတွေအဆက်မပြတ်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာစစ်ပွဲတွေစားခဲ့တဲ့2018ဒီဇင်ဘာလကနေအခု2019ဇွန်လအထိတိုက်ပွဲပေါင်း900ကျော်ရှိနေပြီလို့ရခိုင်တပ်တော်ကပြောပါတယ်
။တိုက်ပွဲအကြိမ်ကြီးကတော့ဒီ2018ခုဒီဇင်ဘာ21ကနေဒီဇင်ဘာ31ထိပေါ့နော်ဒီ2018မှာအဲ့ဒီမှာ3ကြိမ်နောက်ပြီးတော့2019ဇန်နဝါရီမှာ29ကြိမ်ဖြစ်တယ်ဖေဖော်ဝါရီမှာ31ကြိမ်March မှာ60ကြိမ်ဖြစ်တယ် April မှာတော့26ကြိမ်မေလမှာတော့65ကြိမ်ဖြစ်တာပေါ့ဇွန်လတရနေ့ကနေ6ရက်နေ့ထိဆိုလို့ရှိရင်တော့12ကြိမ်ဖြစ်ခဲ့တာရှိတယ်ဆိုတော့အကုန်လုံးပေါင်းလိုက်လို့ရှိရင်တော့238ကြိမ်ပေါ့နော်မနီး30အောက်ပေါ့ဖြစ်တဲ့တိုက်ပွဲအကြိမ်ကြီးက300ကျော်ရှိတယ်ဆိုတော့အကုန်လုံးပေါင်းလိုက်လို့ရှိရင်တော့တိုက်ပွဲကြီးတိုက်ပွဲငယ်ပေါင်း900ကျော်ဖြစ်ပြီ
ဒါတော့အေးပြန်ကြားရေးတောင်းကခိုင်တုခပြောသားတာပါမြမတက်ဘတော်တရင်မှန်ပြန်ကြားရေးအဖွဲ့ကဘုံမှုချုပ်ဇော်မင်းထွန်းကတော့
ကြည့်ရင်အလုံးပေါင်းတော့150ကျော်လောက်တော့ရှိခဲ့တာ
အဲ့ဒီတိုက်ပွဲတွေအတွင်းမြန်မာတပ်မတော်ဘက်ကအယောက်1000ကျော်ကြာဆုံးတယ်လို့လည်းအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်ဒီကိန်းကနန်းကိုတော့ဘုံမှုချုပ်ဇော်မင်းထွန်းကညင်းဆိုပါတယ
်ကျွန်တော်ဘက်ကတော့အေးကြာဆုံးခင်းတော့ဟိုဘက်ဟိုရန်သူကြာဆုံးခင်းတော့ပါတော့ပုံမှန်အားဖြင့်တော့မထောက်ပြန်ဘူးဗျအေးကတော့ဗာပြုံးတော့ကြာညီငယ်လုပ်ငန်းရှင်အတွက်ကြာလဲတိတ်တူကြာကြာအကျိုးလည်းမရှိပါဘူးကျွန်တော်ကတော့ဟိုစစ်စစ်ရေးပြီးတဲ့အခါမှာတော့ထောက်ပြန်တယ်ထောက်ပြန်တာရှိတယ်အခုလောကတော့ကျွန်တော်တို့ကိုထောက်မပြောနိုင်ဘူးဗျာသူတို့ပြောတဲ့ခုနပြောတဲ့အကြီးအကျယ်တော့မရှိပါဘူးခုနပြောတဲ့ဟာတဲ့ဆယ်ပုံပုံတော့မရှိပါဘူးဗျာ
အေးအဖွဲ့ဘက်ကကြာဆုံးစည်းရင်းကိုရောမြန်မာတပ်မတော်ဘက်ကဘလို့ပြုစုတာလဲဆိုတော့ဘုံမှုချုပ်ဇော်မင်းထွန်းက
သူတို့ထေပြောတဲ့အာတော့ရှိတာပေါ့စစ်ချက်တော့တော့မရှိဘူးဗျာအေးဘက်ကပြောတာဖြစ်ပ
ါမနေ့ကဇွန်လ17ရက်နေ့မှာတော့ဘူးစည်းတော်မြို့နယ်တဲကအေးရခိုင်တပ်တော်အဖွဲ့တွေရှိတဲ့နေရာကိုမြန်မာတပ်မတော်ကထိုးစစ်ဆင်တဲ့အတွက်တရက်ထဲမှာနေတိုက်ပွဲ3ကြိမ်ဖြစ်ခဲ့တယ်လို့အေးပြန်ကြားရေးတောင်းကခိုင်တုခကပြောပါတယ်။ဒါနဲ့ပတ်သက်လို့မြန်မာတပ်မတော်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးစီးမှုဘုံမှုကြီးဝင်းစော်ဦးကိုဆက်သွယ်မေးမြန်းတဲ့အခါမှာတော
့အဲရတော့မနေ့ကမဖြစ်ဘူး။ဒီကဘယ်နေရာမှဟိုပုံနေကျွန်းမြောက်ချမ်းလည်းမဖြစ်ဘူး။မြောက်ဦးဝင်းမြင့်တဝိုင်းလည်းမဖြစ်ဘူး။ခုနကသူတို့ပြောတဲ့နေရာပေါ့ဘူးစီးတောင်ပေါ့။ဘူးစီးတောင်အရှိန်ခေါ်တာပေါ့။အဲ့ဒီနေရာလည်းမဖြစ်ဘူး
။အဲ့တိုက်ပွဲ၃ကြိမ်မှာမြန်မာတပ်မတော်ကအရာရှိတယောက်အပါဝင်အခြားဆင့်18ယောက်ကြာဆုံးတယ်လို့အေးအဖွဲ့ဘက်ကပြောပါတယ်။ဒီတောတွင်းမှာပဲရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဖဲဝန်းကျောင်းတောင်မှာမြစ်ချိုးဖို့သွားတဲ့ရွာသားဥယျထွန်းဟာမနေ့မနေ့7:10မိနစ်လောက်ကအေးအဖွဲ့ထောင်ထားတဲ့ဒေသန္တရမိုင်းတလုံးပေါက်ကွဲလို့တံရရခဲ့ပြီးသူ့ကိုကြောက်တော်မျိုးပြည်သူစေယုံမှာပို့ဆောင်ကူတာပေးထားတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အေးအဖွဲ့ကထောင်ထားတဲ့မိုင်းဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့တော့ခိုင်တုခကအခုလိုပြောပြပါတယ
်။ကျွန်တော်တို့ကဒီလိုမျိုးနင်းမိုင်းတွေထောင်လို့ရှိရင်ဒါပြည်သူလူထုတွေလည်းအန်ကြီးကြည့်တယ်နောက်ပြီးတော့ဒီကျွန်တော်တို့တက်တွေကလည်းဒီဝေလျာသွားလာနေတဲ့အခါကျတော့ကျွန်တော်တို့အဲ့ဒီနေရာကိုလေပြန်ရောက်တဲ့ဥစ္စာတွေရှိတယ်ဆိုတော့အဲ့လိုမျိုးထောင်လို့ရှိရင်ကိုယ့်အကူတိမှာပေါ့ဆိုတော့အဲ့ဒါကြောင့်မို့လို့ကျွန်တော်တို့တက်တွေကဒီနေမိုင်းတွေထောင်တဲ့ဥစ္စာကိုလုံးဝမလုပ်ဘူးเนาะအဲ့လိုဒီအခုဒီနောက်ပိုင်းမှာဗမာစစ်တပ်နေသူတို့ရောက်ခဲ့တဲ့နေရာတွေအတိုင်းမှာနေပြီးတော့ဗမာစစ်တပ်ကအဲ့တော့ဟိုသခန်းချရာနာတဲ့အချိန်မျိုးမှာကင်းဆောင်ပိုင်းတွေပေါ့နော်သူတို့အဲ့လိုမျိုးသူတို့ရဲ့ဒီဟိုသခန်းချရာနာနေတဲ့အချိန်မှာဟိုရန်သူချင်းကတ်လို့မရအောင်အဲ့ဒါအဲ့လိုမျိုးတွေသူတို့ထောင်တာရှိတယ်ဆိုတော့သူတို့ပြန်သွားတဲ့အခါအဲ့ဒီမှာမဖိုးပေးထားခဲ့တဲ့ဥစ္စာတွေအဲ့လိုအဲ့ဒါမျိုးတွေကြံတာ
အခုဆိုရင်မြန်မာပြည်မြောက်ပိုင်းမှာတပ်မတော်ဘက်ကပြစ်ခတ်တိုက်ခိုက်တာတွေရပ်ထားမယ်လို့အချင်းထတ်တိုးကြေညာထားတာဟာဇွန်လကုန်မှာပြည်တော်မှာဖြစ်ပါတယ်တစ်ဖက်မှာလည်းအေးအေးပါဝင်မြောက်ပိုင်းလက်နက်ကိုင်မဟာမိတ်အဖွဲ့တွေနဲ့တွဲဆုံဆွေးနွေးမယ်လို့ကြေညာထားပေမဲ့ဆွေးနွေးပွဲကျင်းပမဲ့နေရာကိုသဘောတူညီမှုမရသေးတဲ့အတွက်ရပ်တန့်နေပါတယ်ဆွေးနွေးပွဲနေရာရွေးနေရတာဟာနှစ်ဖက်လုံးရဲ့ဩဇာတက်ရောက်မှုကင်းပြီးပုံမှန်လင်းလင်းပြောဆိုနိုင်ဖို့နဲ့သတင်းမီဒီယာတွေနဲ့လွတ်လွတ်လပ်လပ်တွေးခွင့်ရဖို့ဖြစ်တယ်လို့အေအေပြန်ကြားရေးတာဝန်ခံကပြောပါတယ်။ဒီနေ့မှာတော့ NRPC ငြိမ်းချမ်းရေးကော်မရှင်ကအစည်းအဝေးထိုင်နေပြီးဆွေးနွေးပွဲနဲ့ပတ်သက်လို့မကြခင်မှာတခုခုကြားရနိုင်တယ်လို့မြန်မာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပုံမှုချုပ်ဇော်မင်းထွန်းကပြောပါတယ်ခင်ဗျာ။